ထိုင်းနိုင်ငံနဲ့နယ်စပ်အနီးတိုက်ပွဲတွေအတွင်းမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ထိခိုက်သေဆုံးမှုတွေကြုံရပြီးနောက်နယ်စပ်ဒေသမှာလေရင်ပြန်သမ်းမှုတွေကန့်သတ်ဖို့ထိုင်းလူ့အခွင့်အရေးအဖွဲ့လှုပ်ရှားမှုအဖွဲ့တစ်ခုကတောင်းဆိုလိုက်ပါတယ်မြန်မာနဲ့နယ်စပ်မှာလေရင်မပြန်သမ်းရဆုံးဖြစ်သတ်မှတ်ဖို့ဒီမိုကရေစီရဲ့လှုပ်ရှားမှုအဖွဲ့ကမ်ပိန်းဖော်ပေါ်ပူလာဒီမိုကရေစီ CPD အတွင်းရေးမှူးချုပ်မတ်တမက်ကာအိုကနေပြီးတော့စနေနေ့မှာပဲထိုင်းအစိုးရကိုတိုက်တွန်းလိုက်တာဖြစ်ပါတယ်စစ်ရာဇဝတ်ကောင်တွေကိုထိုင်းအစိုးရကအားပေးတာတွေမလုပ်ဖို့နဲ့မြန်မာစစ်တပ်ကထိုင်းနိုင်ငံအချုပ်အခြာအာဏာကိုထိပါတာမျိုးကိုလည်းလက်မခံဘူး Facebook လူမှုကွန်ရက်ကနေပြောထားပါတယ်။ကရင်ပြည်နယ်မှာရှိတဲ့တိုင်းရင်းသားလက်နက်ကိုင်ကရင်အမျိုးသားအစည်းအရုံး KNU တပ်ဖွဲ့တွေနဲ့ပူးပေါင်းအဖွဲ့တွေကိုထိုးစစ်ဆင်နေတဲ့စစ်ကောင်စီတပ်ဖွဲ့တွေဟာတောက်ချာနေကလေကြောင်းကနေတိုက်ခိုက်ရမှာအရသာတချို့တည်ကြည်ခဲ့ရာကအခုလိုတောင်းဆိုမှုတွေထွက်ပေါ်လာတာပါခင်ဗျာ။